ကျောင်းစီနဲ့အရခတ်တက်တော်အေးအေးအကြတက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်ကဒေသခံတွေရဲ့နေ့စဉ်ဘဝတွေခက်ခဲကြက်တက်လာနေပြီးအလုတ်ကန်ရှားပါမှုစံနယ်ရေးခါပြလာမှုစေဝါမလုံလောက်မှုစတဲ့စင်ခုံမှုတွေနဲ့ရင်ဆိုင်နေကြရတယ်လို့ဒေသရင်းနေထိုင်သူတွေကပြောပါတယ်လက်ရှိမှာလဲရခိုင်တပြည်လုံးစီရေးပြီးပခါတွေဆက်ပြင်းထန်နေစေဖြစ်ပြီးဒေသခံတိုင်းချီနေရာဆွန့်ခွာထွက်ပြေးနေကြရပ Jobian, Taiwari, Satangere, Pigere, Natana Set, Dongune, Noin Balaga, Sabiro, Shakain Bidwin, Gonzi, Season Mune, Lampan Satoye, Alongu, Sikonsiga, Peso, Piata Tara, Tigne T. Pibare, Erilo, Peso Tara, Jao, Shakain Bine, Atuema, Gonzi, Pialada, Gonzino, Miamara, Sewa, Malone Lauda, Rune, Aloga, and Quinlan Shabare, Danrigu, De Dagan, Dwe, Yasaini Jaya, Elu, Yakain De Dagan, Mutamit Uga, Fiuigu, Biobare.
ကျွန်တော်မှာအလောကကမရှိကုန်စင်းနှုန်းကလည်းကြမလာတော့အကုန်လုံးကခက်ခဲကြတာပေါ့နော်တချို့ဆိုလို့ရှိရင်ဒီအဓိကမြင်တွေ့ရတာပေါ့ကျွန်တော်မြင်ပြီးမှတွေ့ရတာကတောင်ရင်စားတောင်းတွေကလေးတွေအများပြားတွေ့ရတယ်ပြီးတော့ရှိရင်တက်ကြီးပါတွေလည်းတွေ့ရတယ်အဲတက်လိုက်အဲတက်လုံးနဲ့ကင်နိုင်တဲ့အရွေတွေပေါ့နော်သူတို့ဆိုရင်လည်းတောင်ရင်စားတောင်းတွေကြတာကိုတွေ့ရတဲ့အနေထားရှိတာပြင်ရခိုင်ပြည်နယ်မှ
ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒီနေ့ဒ
ဆက်ကမှာပါဆိုရင်ဒီစစ်တော်မဖြစ်ဘူးဒါမဲ့စစ်ပွေးရဲ့တံခိုးခံရတဲ့ပြည်သူတွေရှိရပေါ့သူတို့ရဲ့ရောနားမှာတော့စစ်ပွေးမဖြစ်ခဲ့ဘူးဒါမဲ့စစ်ပွေးနဲ့တော့ဒီစစ်ပွေးနဲ့ပတ်သက်ပြီးတော့တနေ့နေ့နဲ့ခံစားနေရတဲ့ပြည်သူတွေရှိရဒီအုပ်စုတွေလည်းဒုက္ခရောက်သွားတာပဲခုနကပုံစံမြန်မာမွန်တံခိုးခံရတယ်အခုနကစက်သုံးစီလို့ဆိုရင်တော့ရှာရှာပွားဖြစ်သွားတယ်အဲ့ဒီမှာတော့စစ်ကြောရေးလုပ်ငန်းတွေဒီအခက်ကြီးဖြစ်သွားတယ်ပေါ့နော်ဒါဒီစစ်ပွေးရတဲ့အခါမှာဒီပြည်သူတွေတမင်းနေတော့ဟိုကြီးကြီးမားမားတရားဖန်ခံရပါတယ
်လက်ရှိမှာလည်းရခိုင်ပြည်နယ်အတွင်းကကွာတောင်ကုန်းမောင်တော်နဲ့အမ်းမြို့နယ်တွေမှာနှစ်ဖက်တိုက်ပွဲတွေဆက်လက်ပြင်းထန်နေပြီးဒီကနေ့အထိဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတိမ်းရှောင်နေကြရပါတယ်တိုက်ပွဲအတွင်းလေကြောင်းတိုက်ခိုက်မှုတွေလက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်လူပေါင်းများစွာထိခိုက်သေးကြီးအသက်ဆုံးရှုံးကြရလို့အဝိတ္တထေကိုတခုနဲ့ဘေးလွရာကိုအသက်လူပြေးနေကြရတာမို့ဒေသခံတွေမှာပို့ပြီးတော့ခက်ခဲကြက်တဲလာနေကြတယ်လို့လည်းကိုဝေဟင်အောင်ကဆက်ပြောပါဗျ။
အခုအ
စ
်တူလာတဲ့အုပ်စုတွေကကြာရင်ဘလို့မှဒီလိုပဲလက်ရှိလိုငါဒီလိုနေနေရလည်းမရှိသေးဘူး။ဒီမှာစားနေရလည်းမရှိဘူး၊ဝတ်နေရလည်းမရှိဘူး။ဒီအုပ်စုတွေကတော့ပို့ပြီးဆက်ကြရတာ။ကြမ်းရမှာစစ်ကောင်စီကနေပြီးတော့ရဆိုင်ဖက်ပေါ်ဝင်လာတဲ့အကြောင်းကိုအကုန်လုံးပိုက်ရတယ်ပေါ့။ကိုကြောင်းကြီးကြောင်းကြီးကြောင်းကအကုန်လုံးပိုက်ရတယ်။ဒီစစ်ဆောင်မှုရဲ့ပုံစံပြန်လည်မှုရဲ့ဒီကြမ်းရမှာလောက်ကန်ဆောင်မှုကြောင်းဒီဆိုင်ရောင်းရဲ့လေးထိုင်ရဲကတော့လုံးဝကိုချက်တဲသွားတဲ့အခင်းကျင်းမျိုးမှရှိပါတ
ယ်။ရခိုင်တိုက်ပွဲတစ်နှစ်ကျော်ကာလအတွင်းအေးအေးအနေနဲ့ရခိုင်ပြည်နယ်ကမြို့နယ်၁၀ခုနဲ့ချင်းပြည်နယ်ကပလက်ဝမြို့နယ်တွေကိုသိမ်းပိုက်နိုင်ခဲ့ပြီးတော့အဲ့ဒီဒေသတွေမှာပြန်လည်ထူထောင်ရေးနဲ့အုပ်ချုပ်ရေးလုပ်ငန်းတွေကိုစတင်ဆောင်ရွက်ခဲ့ပါတယ်။ဒါပေမဲ့လည်းစစ်ကောင်စီရဲ့ပိတ်ဆို့မှုတွေကြောင့်ဒေသတွင်းကုန်စည်ရှားပါးမှုနဲ့အလုတ်ကင်ခွင်လန်းရှားပါးမှုတွေကိုတော့မဖြေရှင်းနိုင်သေးဘူးလို့ဒေသခံတွေကပြောပါတယ်။ရခိုင်မြောက်ပိုင်းကအေးအေးထိန်းချုပ်ထားတဲ့မြို့နယ်တချို့မှာတော့အိန္ဒိယနိုင်ငံဘက်ကဝင်လာတဲ့အခြေခံစားတောက်ကုန်တချို့ရှိလာတာတွေတွေ့ရပေမဲ့စေဝါးတွေရှားပါးနေစေဖြစ်တယ်လို့လည်းရခိုင်မြောက်ပိုင်းနေထိုင်သူဒေသခံအမျိုးသမီးတဦးကပြောပါတယ်
။အာတချို့ကုန်ပစ္စည်းတွေကြားလို့ရှိရင်တော့ရှားပါတယ်ဆိုတော့ကျွန်တော်အာဒီဆေးဝါးတို့အာအဲ့ဒါဆိုရင်အများကြီးရှားပါတယ်ရှိတယ်ဒီစားတောက်ကုန်ဆိုတော့ဒီအိန္ဒိယတို့မြေဆီယံဖက်ကအာဝန်တဲ့အဲစားတောက်ကုန်တွေဆိုတော့မရှားတဲ့အနေအထားပေါ့နော်
။ဒါအပြင်စစ်ကောင်စီထိန်းချုပ်ထားစေမျိုးနယ်တွေဖြစ်ကြတဲ့ကြောက်ဖြူမန်အောင်နဲ့စစ်တွေမျိုးနယ်တွေမှာလည်းကုန်စည်နှုံးတွေမြင့်တက်လာတာတွေစားနပ်ရိက္ခာမလုံလောက်တာတွေနဲ့ဆေးရုံဆေးခန်းတွေမှာလည်းဆရာဝန်တွေမရှိသလောက်နေပန်းနေတာကြောင့်ဒေသခံတွေအခက်ကြုံနေကြရပါတယ်။ဒါအပြင်မကြာခဏဆိုသလိုစစ်ကောင်စီကဖမ်းဆီးစစ်ဆေးနေတာတွေရှိနေတာကြောင့်ဒေသခံတွေဟာစစ်ကောင်စီထိန်းချုပ်နယ်မြေကနေထွက်ခွာဖို့ကြိုးစားနေကြတယ်လို့ ဒေသခံတွေကပဲပြောပါတယ်ဒါပြင်မြန်မာနိုင်ငံမှာ2024အချက်အလက်ကောက်ယူမှုတွေအရရခိုင်ပြည်နယ်ရဲ့စီးပွားရေးဟာလေပတ်မှုလုံးဝမရှိသလောက်နေပါဖြစ်နေတာကြောင့်ဒေသခံနှစ်သန်းကျော်အငတ်ဘေးစိတ်မဲ့အန္တရာယ်ရှိနေပြီလို့ကုလသမဂ္ဂအတွင်းရေးမှုချုပ်ယုံလက်ထောက်ပြောခွင့်ရစတက်ဖနီထရမ်ပလေးကညူယောက်မြို့ကုလသမဂ္ဂယုံသတင်းစာရှင်းလင်းပွဲမှာပြောပါတယ်
ဒါဟာကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်UNDP ရဲ့နောက်ဆုံးထုတ်ပြန်တဲ့စမ်းစစ်ချက်ဖြစ်ပြီးရခိုင်ပြည်နယ်အတွင်းပြည်ထောင်စုနဲ့ပတ်သက်လို့အထူးပြုဖော်ပြထားတာလည်းဖြစ်ပါတယ်ခင်ဗျာ